ကချင်လွတ်လပ်ရေးတပ်မတော် KNA ကနေတင်ယူပြီးတဲ့ကချင်ပြည်နယ်မိုးမောင်းမြို့နယ်ကတပ်စခန်းတစ်ခုကိုမြန်မာစစ်တပ်ကနေမြေပြင်ရောလေကြောင်းနဲ့ပါထိုးစစ်ဆင်တိုက်ခိုက်ခဲ့တာမှာမနေ့ကညနေပိုင်းမှာစခန်းကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့တပ်မတော်ဘက်ကပြောပါတယ်။ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေကိုကျွန်တော်နိုင်ကုန်းအိမ်ကနေပြောပြပေးမှာပါ။KIA ကနေတင်ယူထားတဲ့မူမောင်းမြို့နယ်မြို့သိနဲ့စီဟကျမ်းမှာရှိတဲ့တာဝန်တိုင်စခန်းဆလောင်ကုန်းကိုစစ်ကောင်စီတပ်ဖက်ကနေမေလ6ရက်နေ့နဲ့9ရက်နေ့တွေမှာမြေပြင်ထိုးစစ်ပါဝင်လေကြောင်းနဲ့အပြင်းထန်ပစ်ခတ်တိုက်ခိုက်ခဲ့တာပါ။ဒီထိုးစစ်ဆင်မှုကြောင့်မနေ့ကတောက်ကြံနေညပိုင်းမှာ KIA ကနေတင်ယူထားတဲ့တာဝန်တိုင်စခန်းကိုတပ်မတော်ဘက်ကပြန်လည်တင်ယူနိုင်ပြီလို့တပ်မတော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းက VOA ကိုအတည်ပြုပြောပါရယ်။
နော်ပါတယ်ကျွန်တော်မနေ့ကည9ရက်ရတော့ကျွန်တော်ပြန်သိမ်းပြီးပါရဲ့
မနေ့ကမေလ9ရက်နေ့မနေ့အစောစောကတည်းကအာနာသိန်းစစ်ကောင်စီတပ်နဲ့တနေ့လုံးနီးပါးပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဂျက်တိုက်လေယာဉ်နှစ်စီးနဲ့၅ချိန်တိုင်းတိုင်းပြည့်ကိုတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကဆိုပါတယ်ဒီလိုပြင်းထန်တဲ့ထိုးစစ်ကြောင့် KNA ဘက်ကတားဆုတ်တာလို့လည်းဒေသခံတို့ကပြောပါတယ
်တိုက်ပွဲအချိန်ကအပြင်းထန်လာတဲ့ခါကျတော့ဟိုနောက်ပတ်ဆုံးခိုက်ခိုက်ကြီးကအားများလာတယ်ပြောပါအောင်ရအဲ့လိုဆိုကျက်တိတွေနဲ့ပစ်တာကသုံးနိုင်အောင်အလုံးတရာလောက်ပစ်နေရလားအဲလင်းရင်ကတော့ကျက်တအားမြန်နဲ့လင်းမျိုးစားနဲ့လာတိုက်ခတ်ကြလို့6ရက်နဲ့9ရက်နဲ့ညတကောင်မှာမူတအားတဲတဲ့အဲ့ခါမှာပစ်နေရပေါ့
မနေ့ကတာဝါတိုင်စခန်းတိုက်ပွဲရှင်တွေကိုသိရှိဖို့ KIA ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးဒါပေမဲ့တာဝါတိုင်စခန်းကနေစုတ်ခွာပေးရတဲ့အချိန်တွေကိုတော့စစ်ရေးပြူဟာရစုတ်ခွာတာပြန်တိုက်တာကစားတာရှိတယ်လို့မီဒီယာတချို့ကပြောဆိုခဲ့ပါတယ်မနေ့ကတိုက်ပွဲတွင်ထိခိုက်ကြဆုံးမှုတွေများတယ်လို့ဒေသခံတွေကပြောပေမဲ့အသေးချာသိမပြုတ်နိုင်ခဲ့ပါဘူး။ဒါအပြင် KIA ကနေတင်ယူထားတဲ့အလောပုံတပ်စခန်းကိုလည်းမြန်မာစစ်တပ်ဘက်ကထိုးစစ်ဆင်နေတယ်လို့ဒေါ်ဖုံးရံဒေသခံတို့ကပြောပါရတယ်
။အဲအလောပုံကတော့မနေ့ကတည်းကဒီကံပုံသာဆက်တဲ့နှုံကောဒီတဲ့ကြားမှာအဲမှာလည်း KIA နဲ့ဟိုစစ်တပ်တွေမနေ့ညဟိုဥလိုက်ကျော်စင်နိုင်လောက်မှာဒီမှာပြစ်ပြတဲ့
အလုပ်ပုံတပ်စခန်းဘက်မှာလည်းမြန်မာစစ်တပ်ဘက်ကစစ်ဆင်မှုတွေလှုပ်ဆောင်နေတယ်လို့လည်းတပ်မတော်ပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ
်။အလုပ်ပုံဘက်ကတော့ကျွန်တော်တို့ထုတ်စခန်းတွေကိုဒီလိုပြန်လည်ပြီးစုတ်ခွာထားတာရှိပါလေ။အဲဒီမှာတော့ကျွန်တော်တို့လိုအပ်တဲ့လုံခြုံရေးစစ်ဆင်မှုတွေဆောင်ရွက်လည်ရှိပါတယ
်။မုံမောင်မြို့နယ်တွင်တိုက်ပွဲကတော့အပြင်းထန်ဆုံးဖြစ်ပြီးလေကြောင်းကနေနေ့စဉ်တိုက်ခိုက်နေတယ်လို့မေလ3ရက်နေ့ကလည်း KNA ကနေတပ်မတော်ရဟရင်တစည်းကိုပြစ်ချနိုင်ခဲ့ပါတယ်။မနေ့ကစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာတော့ရဟရင်ပြစ်ခံရတာကြောင့်တပ်မတော်ရရှိ3ဦးအသက်ဆုံးကျုံခဲ့ကြောင်းထက်တွင်ဖြေကြားခဲ့ပါတယ်။ဒီရက်ပိုင်းတွင်မှာတော့ကချင်ပြည်နယ်အင်ဂျန်ယန်ဝိုင်းမော်မန်စီနဲ့ရွှေကူမြို့နယ်တွေမှာလည်း KNA နဲ့စစ်သားကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ။